အလုံးစုံယောဂီရဲ့ပေါ်တော်ပေါင်းတို့ဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာတမာရီရှိမှဖြစ်ပါတယ်တမာရီမရှိရင်ဝိပဿနာဉာဏ်မဖြစ်ပါဘူးသို့တော်လည်းပဲတမာရီတွေသိလုံတဲ့ပြီးတော့ဉာဏ်အဆင့်တွေတမာရီအဆင့်ကတိတ်လွန်ခဲ့နေရင်လည်းပဲအဲ့ဒီတမာရီဟာဝိပဿနာဘက်သို့ဥမတည်ပဲနဲ့ဇံဘက်သို့ဥတည်သွားတတ်ပါတယ်တမာရီမပါပဲနဲ့ဉာဏ်ကြီးတက်တဲ့ရှုမှတ်နေရင်လည်းပဲအမှန်ကိုမမြင်နိုင်ပါဘူးဒါကြောင့်ယောဂီများဟာဝိပဿနာတရားလို့အားထုတ်တဲ့အခါမှာတမာတိမပါပဲလည်းမဖြစ်ဘူးတမာတိအဆင့်ကိုသိပြီးတော့ခြေရတ်တော်တင်လုံးလို့လည်းမဖြစ်ဘူးတမာတိအဆင့်ဉာဏ်အဆင့်ညီမြောက်တွဲပြီးတော့သွားရတယ်တမာတိနဲ့ဉာဏ်ကျွဲပြီးတော့သွားတဲ့နည်းစာပေတွေမှာယုဂနတ္တနည်းလို့ဒီလိုခေါ်ပါတယ်ယုဂနတ္တနည်းဆိုတာတမာရီနဲ့ဉာဏ်ကိုတွဲပြီးတော့ကျင့်သုံးတဲ့နည်းပါပဲဝိပဿနာလုပ်ငန်းမျိုးမဆိုကာယဉ္စဝိပဿနာဖြစ်ဖြစ်ဝရဏဉ္စဝိပဿနာဖြစ်ဖြစ်စိတ်ဓာဉ္စဝိပဿနာဖြစ်ဖြစ်ဓမ္မနုပဒနာဖြစ်ဖြစ်ဝိပဿနာလုပ်ငန်းလုပ်ကြတော့မယ်ဆိုရင်တမာရီပါမှာဖြစ်ပါတယ်အဲ့ဒီတမာရီဟာဇာရဲ့အခြေခံဖြစ်တဲ့အစင်းမြင့်တမာရီမဟုတ်ဘူးဉာဏ်နဲ့တွဲပြီးတော့သွားတဲ့တမာရီပါမိမိရဲ့ဉာဏ်ကအရှုကခန္ဓာကလေးတွေကိုမြင်မယ်အဲ့ဒီမြင်တဲ့အရှုကခန္ဓာကိုစွတ်စွတ်ဆက်ဆက်ကြည့်ပေးရင်အဲ့ဒါတမာရီဖြစ်ပါတယ်အရှုကခန္ဓာကိုသိတာကဉာဏ်ရဲ့အလုပ်အဲ့ဒီအရှုကခန္ဓာကိုစွတ်စွတ်ဆက်ဆက်ကြည့်ပေးတာကတမာရီအလုပ်လောကဘောင်ပေါ်မှာအဖြစ်လေးများပြည့်တဲ့ပုံကိုတရားသည်လက်ကလေးနဲ့တက်အောင်ငြိမ်းအောင်ချိန်ပေးရပါတယ်လက်ကလေးနဲ့တက်အောင်ငြိမ်းအောင်ချိန်မပေးဘူးဆိုရင်ပြက်လိုက်တဲ့များလိုရင်းမရောက်ခဲနဲ့ဘေးကိုလွတ်သွားရပါတယ်တဲတော့တဲတဲ့ချိန်တော့ချိန်တယ်ဒါပေမဲ့ပြည့်လို့မအားနဲ့နေရင်လည်းပဲအဲ့ဒီများဟာသတ်မှတ်တဲ့ပြမှတ်ကိုမရောက်ပဲရှိတတ်ပါလေ။ဒီတော့ညာပြည့်တဲ့ပုံပေါ်တရားဟာလက်ကလေးနဲ့တက်ပြီးချိန်ပြီးဖို့လည်းပဲတောင်းရှိတယ်။အချိန်ပြင်းပြင်းနဲ့ပြည့်လို့ဖို့လည်းပဲတောင်းရှိတယ်။ချိန်တော့ချိန်ပြီးတော့အချိန်ပြင်းပြင်းနဲ့မပြည့်ဘဲအချိန်ပြော့နေတယ်ပဲသတ်မှတ်တဲ့နေရာကိုမရောက်ဘူးအချိန်တော့ပြင်းပါရဲ့တည်တည်ချာချာချိန်မထားရင်လည်းပဲသတ်မှတ်တဲ့ပြင်းမှတ်ကိုမရောက်ဘူးအဲ့ဒီလိုပါပဲဝိပဿနာတရားလို့အထောက်တဲ့နေရာမှာလည်းပဲတမာတိတရားပါမှဖြစ်တယ်တမာတိတရားကအရှုကံခန္ဓာယောသဘောနာသဘောလေးတွေကိုတက်တယ်ပြီးတယ်။ညာပြတဲ့ပုံပေါ်မှာလက်ကလေးနဲ့ငင်ငင်လေးချိန်ပြီးတော့ပေးတယ်လို့ပါ။အဲဒီတော့တမာရီလေးနဲ့တက်ပြီးအရှုခံခန္ဓာနဲ့ညာနဲ့တက်ပြီးဆိုတော့ညာကလည်းပဲအာကောင်းကောင်းနဲ့ရှုပေးရပါဉာဏ်ကတော့ရှုပေးပါရဲ့။ဒ ဒါပေမဲ့တမာရီကအရှုခံခန္ဓာနဲ့တဲ့မပြီးဘူးစွတ်စွတ်ဆိုင်ဆိုင်မဖြစ်ဘူးဘုရားစကောကောစတရားတွေရဝင်ရောက်နှောက်ရှက်မှုခံရတဲ့ဆိုရင်ညာအရှုခံခန္ဓာကိုတဲ့တယ်မှာမမြင်နိုင်ပါဘူးအဲဒါကြောင့်ယောဂီမောင်တော်ကောင်းတော်ဟာတမာရီလည်းရှိရမယ်ညာလည်းရှိရမယ်တမာရီလုံခဲ့ပြီးတော့ဉာဏ်ကနည်းနေရင်လည်းမဖြစ်ဘူးဉာဏ်တော့ဖြစ်ပြီးတော့တမာရီကလိုချင်တဲ့အတိုင်းတန်ရအောင်စိုးစိုက်မပင်းရင်လည်းမဖြစ်ဘူးဒါကြောင့်တမာရီနဲ့ဉာဏ်နဲ့အချိုးညီညီရှင်တွဲပြီးရှုပေးရပါမယ်ယုဂနတ္တဆိုတာအစုံအစုံသောသဘောမျိုးရှုကြည့်ခြင်းကိုယုဂနတ္တလို့ခေါ်ပါတယ်။တမာတိနဲ့ပညာနဲ့အစုံအစုံတွဲပြီးတော့ရှုကြည့်ခြင်းကိုဆုံးလို့ပါတယ်။ဒီတော့ရှုကခန္ဓာကလေးတွေတွေ့မယ်။အရှုကခန္ဓာကလေးတွေကိုပထမတတိလေးနဲ့ဖမ်းကြည့်။တတိလေးနဲ့ဖမ်းကြည့်မှရှုကခန္ဓာကလေးတွေတွေ့မယ်။တတိလေးနဲ့စိုက်မကြည့်ဘဲနဲ့အရှုကခန္ဓာကလေးတွေမတွေ့နိုင်ဘူး။အရှုကခန္ဓာကလေးတွေတွေ့ပြီဆိုရင်တမာရီလေးနဲ့တည်တည်ငြိမ်ငြိမ်ဖြစ်အောင်စိုက်ကြည့်။တမာရီနဲ့စိုက်ချင်မှစိတ်ဟာငြိမ်သက်မှုရှိတယ်။တမာရီနဲ့မစိုက်ရင်စိတ်ဟာငြိမ်သက်မှုမဖြစ်ဘူး။ဒါကြောင့်တမာရီလေးနဲ့စိုက်ထား။တမာရီလေးနဲ့စိုက်ထားလို့မိမိစိတ်ကလေးနဲ့အယုဂံခန္ဓာလေးနဲ့တည့်နေပြီ။အယုဂံခန္ဓာကလေးကိုကြည်ကြည်လင်လင်ပြပြပြင်းပြင်းနဲ့မြင်တွေ့နေပြီဆိုရင်ဉာဏ်နဲ့စဉ္ညာနှလုံးသိမ့်ပြရတယ်အဲ့လိုစဉ္ညာနှလုံးသိမ့်ပြလိုက်တော့မှဩဒါရောရဲ့သဘောပဲဒါနရဲ့သဘောပဲဒါဖြစ်သဘောပဲဒါဖြစ်သဘောပဲဆိုတာသိရတာပါအဲ့ဒီတော့ဖြစ်ပြကိုဘယ်လိုသိမလဲသမารိကလည်းစိုက်ထားမယ်ညာလေးကလည်းကြည်ထားမယ်ဆိုရင်အရှုကခန္ဓာကလေးတွေရဲ့တခွနဲ့တခုမတူတဲ့သဘောလေးတွေပေါ်လာတယ်အဲ့ဒီမတူတဲ့သဘောလေးတွေကိုမြင်ရင်ဒါအဟောင်းချုပ်လို့အသိပေါ်လာပဲတခုပြက်လို့တခုအသိပေါ်လာပဲလို့ဒီလိုသိလာပါတယ်သမာရိကလည်းအာနိမယ်ညာအရှုဉာဏ်ကလည်းကျဲနေတယ်ဆိုရင်မိမိကြည့်လိုက်ရတဲ့အရှုကခန္ဓာကလေးတွေရဲ့တခုနဲ့တခုမတူချာနာကွဲပြားပုံလေးတွေဘလို့မှသိနိုင်မှာမဟုတ်ဘူး။ဒါကြောင့်တမာရီလေးနဲ့ထောက်ထားဉာဏ်ကလေးနဲ့စိုက်ကြည့်တမာရီလေးနဲ့ထောက်ထားဉာဏ်ကလေးနဲ့စိုက်ကြည့်ဉာဏ်ကလေးနဲ့စိုက်ကြည့်လိုက်တဲ့အခါကျတော့သဘောတရားကလေးတွေတခုနဲ့တခုဘလောက်ပဲတူနေလို့တသားရဲ့လိုထင်ရညာတော်လည်းပဲမတူတဲ့သဘောပါလေးကိုကြည့်ပြီးတော့ဩတခုပြက်လို့တခုအသိပေါ်တာပဲလို့ဒီလိုပေါက်ချက်ချလိုက်နိုင်ပါလေဒီတော့ဗဂရိမျက်စိနဲ့ကြည့်တဲ့အာယုံကဗဂရိမျက်စိနဲ့ကြည့်လို့ရတဲ့အာယုံကဆင်ခွဲအာယုံဖြစ်ပါတယ်တခုနဲ့တခုမတူတာကိုဗဂရိမျက်စိနဲ့ခွဲပြီးတော့ကြည့်လို့ရတယ်တခုနဲ့တခုတူးနေရင်ဗဂရိမျက်စိနဲ့ကြည့်ရတာမတူတာကိုမခွဲနိုင်ပါဘူးအဲ့ဒီမတူတာကိုခွဲဖို့ကြတာဉာဏ်မျက်စိနဲ့ကြည့်မှခွဲလို့ရတယ်ဉာဏ်မျက်စိနဲ့ခွဲကြည့်လိုက်တော့ဘယ်တော့ပဲသဘောတရားလေးတွေတူတယ်ဆိုနေစေကမူအဲ့ဒီတူနေတဲ့သဘောတရားလေးရဲ့ခြံသာပုံလေးတွေ၊ကွဲပြားပုံလေးတွေ၊ပြက်ဆဲပုံလေးတွေ၊ပြတ်သားပုံလေးတွေဒါလေးတွေကိုကြက်ကပ်ပြီးတော့ဟောတာပရမတ်တခုနဲ့မတူတဲ့နောက်တစ်ခုပဲဉာဏ်ကဆုံးမဲ့ကျချလိုက်နိုင်ပါတယ်ဒါကြောင့်ပဂရိမျက်စိကဆင်ခွဲဆင်တူကိုမြင်တယ်ဆင်တူကိုမြင်တာကပဂရိမျက်စိပဂရိမျက်စိကဆင်ခွဲကိုမြင်တယ်ဆင်ခွဲကိုမြင်တာကပဂရိမျက်စိဉာဏ်မျက်စိကဆင်တူကို တခုနဲ့တခုမဟုတ်တာကိုခွဲခြားပြီးတော့သိတူနေပေမဲ့တခုနဲ့တခုမဟုတ်တာခွဲခြားပြီးတော့သိတာကဉာဏ်မျက်စိရဲ့အလောဆင်ခွဲကိုသိတာကပဂတိမျက်စိရဲ့အလောတူနေပါရဲ့နဲ့တခုနဲ့တခုမတူတာကိုခွဲခြားပြီးတော့သိတာကဉာဏ်မျက်စိရဲ့အလောဒါကြောင့်မိမိတို့ရဲ့တဏ္ဍာမှာပဂတိမျက်စိပဂတိစိတ်နဲ့ကြည့်မယ်ဆိုရင်တော့ရောသဘောလေးတွေကလည်းပဲတခုနဲ့တခုတူနေတဲ့အတွက်ဒီနေရာမှာပြတ်တောက်ဆဲသွားတဲ့သဘောလေးတွေ၊ကွဲပြားခြားနားသွားတဲ့သဘောလေးတွေ၊တာမန်အသိနဲ့မခွဲနိုင်ပါဘူး။အဲ့ဒါမခွဲနိုင်ရင်အလုံးဟာသဘောလေးပဲ။အမျက်တည်တတ်နေတာပဲ။မပြတ်မစီးတဲ့သဘောတရားလေးတွေပဲ။ဒီလိုအငြင်းမှားမှုလေးတွေရောက်တတ်တာ။ဉာဏ်မျက်စိလေးနဲ့ကြည့်လိုက်တော့မှဩဒါဟာဘလောက်ပဲသဘောတူးနေပေမဲ့တခုတည်းမဟုတ်ဘူးဒီနေရာမှာပြတ်ပြီဒီနေရာမှာဆက်သွားတာဒီနေရာမှာပြတ်ပြီဒီနေရာမှာစားထုတ်ပေါ်သွားတာဒီလိုလေးတွေကောက်ချက်ချလိုက်နိုင်ပါတယ်အဲ့ဒါကောက်ချက်ချလိုက်နိုင်ခြင်းကိုပဲဖြစ်ပြမြင်တယ်လို့ဒီလိုခေါ်ပါတယ်ဒါတော့ဖြစ်ပြမြင်တဲ့သဘောဟာစေတူပင်တူ냐တော့လည်းပဲတခုနဲ့တခုမတူတဲ့သဘောလေးတွေကိုခွဲခြားပြီးတော့တည်ခြင်းကိုဖြစ်ဖြစ်မြင်တဲ့သဘောလို့ဒီလိုမှတ်ရပါပဲ။အဲ့ဒီအသိလေးဟာအများနဲ့မသိနိုင်ဘူး။ကြည့်ကြစမ်းပါ။တခါတရံသိလိုက်။မသိတဲ့ချင်းတွေကများလိုက်။တမာရီလေးအားကောင်းလာရင်သိလိုက်တယ်။တမာရီနည်းသွားရင်မသိတော့ဘူး။ညာကလေးကြည်လာရင်သိလိုက်ပဲ။ဉာဏ်ကလေးအားနဲ့သွားရင်မသိတော့ဘူး။တတိအားကောင်းလာရင်သိမယ်။တတိအားနဲ့သွားရင်မသိတော့ဘူး။တတိသမารိပညာတရားသုံးမျိုးအားကောင်းလာရင်အဲ့ဒီသဘောလေးတွေဟာပုဂ္ဂိုလ်တ attva မဟုတ်ဘူး။ပုဂ္ဂိုလ်တ attva နဲ့မဆိုင်ဘူး။ဒါပရမတ်သဘောတရားလေးတွေပဲလို့အဲ့ဒီလိုပညာနဲ့ပရမတ်ခွဲပြီးတော့မြင်နိုင်ပါတတိယမာရီမပါပဲနဲ့ပညာပရမမခွဲနိုင်ပါဘူး။ပညာပရမမကွဲရင်လည်းပဲအတုံးခဲပေါ်မှာအစေတန်းပေါ်မှာမိမိရဲ့စိတ်ကရောက်နေတာဖြစ်တဲ့အတွက်ဒါပုဂ္ဂိုလ်ပဲတတ္တဝါပဲငါပဲသူပဲဆိုတဲ့ဆွဲမကြောက်နိုင်ပါဘူး။ခိုင်ခက်ကြည်တတ်နေတယ်ဆိုတဲ့သဘောကိုလည်းပဲမြင်နေပါတတိလေးနဲ့အာကောင်းကောင်းနဲ့စိုက်ကြည့်မယ်။တမာရီအာကောင်းကောင်းနဲ့စိုက်ကြည့်မယ်။ပညာအာကောင်းကောင်းနဲ့စိုက်ကြည့်မယ်ဆိုတော့။အော်ဒါကပုဂ္ဂိုလ်တ attva မဟုတ်ဘူး။ဒါကသဘောတရား။အတုံးကဲဆိုင်ခဲကြီးမဟုတ်ဘူး။ဒါသဘောတရားလေး။အဲ့ဒီလိုပုံမှန်သရပညာအမြင်တွေပြောင်းပြီးတော့သဘောတရားပရမတ်ပုံမှန်အမြင်တွေရောက်လာအဲ့ဒီလိုရောက်လာပြီးတော့မှဒီသဘောတရားလေးတွေတခုနဲ့တခုမတူ क्वे ပြခြားနာပုံလေးတွေကြက်တောင်ဆဲတဲ့သဘောလေးတွေအပိတ်တောင်ယုံနံခန္ဓာတို့ရဲ့ပြန်ဆက်ပုံလေးတွေဒါလေးတွေပိုင်ပိုင်ခြားခြားသိလာပါလေအဲ့ဒီလိုသိလာခြင်းဟာဖြစ်ပြမြင်တဲ့သဘောပဲဒီလိုမှတ်လိုက်ပါဒါကြောင့်မလို့အချင်းချင်းအဖြစ်တဂရီမျက်စိကဆင်ခွဲကိုသဘောပေါက်တယ်။ဉာဏ်မျက်စိကစိတ်တူပင်တူ냐တော့လည်းပဲတခုနဲ့တခုမတူတဲ့သဘောလေးကိုခွဲခြားပြီးတော့ကြည့်နိုင်တယ်။အဲဒီလိုခွဲခြားပြီးတော့ကြည့်နိုင်ခြင်းသည်ဉာဏ်ရဲ့သဘောဉာဏ်ရဲ့အလုံးဖြစ်တယ်။အဲဒီလိုခွဲခြားပြီးတော့ကြည့်ခြင်းကိုပဲဖြစ်ပြမြင်အောင်ကြည့်ခြင်းပဲကြည့်ခြင်းပါပဲလို့အဲဒီလိုသဘောပေါက်ပြီးတော့တခုနဲ့တခုမတူတဲ့ဘောင်းတဲ့ကြောင်းလဲနေတဲ့ပရမတ်သဘာဝတရားတို့ရဲ့ဖြစ်စဉ်လေးတွေကိုကြိုးစားပြီးတော့ရှုမှတ်သုံးသပ်ပွားများပြီးလဲကြတယ်